သမရောရာအများစုနဲ့ခိုင်ရာတက်မျိုးလို့ခေါ်နိုင်တဲ့ပြင်ဦးလင်မျိုးရဲ့လာမယ့်ရွေးကောက်ပွဲရလဟာပြည်သူလူထုရဲ့ဆန္ဒပေါ်မှာပဲမူတည်တယ်လို့ပြင်ဦးလင်ခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကပြောဆိုလိုက်ပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းထောက်မမင်းမြင့်ခိုင်ကတင်ပြပေးထားပါတယ်ရှင်။
ပြည်ဦးလင်ခရိုင်ရွေးကောက်ပွဲကော်မရှင်အနေနဲ့လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့ကြိုးပမ်းတော်မှာမို့မျိုးမရှင်းနေမှာကျင်းပမယ်2005အထွေထွေရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှာဖြစ်ပြီးရွေးကောက်ပွဲရလဒ်ကတော့မဲဆန္ဒရှင်တွေပေါ်မှာပဲမူတည်တယ်လို့ပြည်ဦးလင်ခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးဇော်ဝင်းကVOA ကိုပြောဆိုလိုက်ပါတယ်။
ကျွန်တော်တို့လုပ်န
ော့တော့ကျွန်တော်ကြိုတင်မဲရဘလို့လုံမယ်ဆိုတော့ကျွန်တော်ရှိကိုတီးတီးတန်းတန်းလေးတော့အဖြေထွက်မလာလိမ့်ပါခင်ဗျာ
စစ်တပ်မိသားစုဝင်တွေအပါအဝင်မဲဆန္ဒရှင်တွေအနေနဲ့နိုဝင်ဘာ၈နှစ်မှာကျင်းပမယ့်2015အထွေထွေရွေးကောက်ပွဲမှာလွတ်လပ်စွာမဲပေးခွင့်ရမယ်ဆိုရင် NLD ပါတီအနေနဲ့ရွေးကောက်ပွဲမှာနိုင်မယ့်အလားအလာရှိတယ်လို့ပြည်ဦးလွင်မြို့နယ်အမတ်နှစ်မဲဆန္ဒနယ်ကနေလက်ရှိမန္တလေးတိုင်းဝန်ကြီးချုပ်ဦးရဲမြင့်နဲ့ရှင်းပြန်ရမယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်လောင်ဒေါက်တာခင်မောင်ထေးကပြောဆိုလိုက်ပါတယ်တပ်မိသားစုဝင်တွေအများစုနေထိုင်တဲ့ရပ်ကွက်တွေမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့နိုင်ဘူးတာမရှိဘူးလို့သူကဆိုပါတယ
်1000ဆနစ်တော့ကျွန်တော်ဒီကျွန်တော်ပဲချမ်းမှာငါ့အုပ်စုရှုံးတယ်ငါ့အုပ်စုရှုံးတဲ့ထဲမှာဒီမျိုးပေါ်မှာဒီကျွန်တော်ဒီရစီရှိတဲ့ကျွန်တော်ဒီမှာတော့ရက်ွက်ကြီး3လို့ခေါ်တယ်ရက်ွက်ကြီး3ရဲ့လူဝင်အားကအကြံမင်းပြောရင်13000လောက်ရှိတယ်အဲ့မှာ8900လောက်ကဒီရစီရဖြစ်နေတော့ကျန်တဲ့3000 4000ပတ်ဝန်းကျင်မှာကျွန်တော်ရတားရှိတယ်ဆိုတော့အဲ့ဒီဘက်မှာတော့ကျွန်တော်ပြောရင်တော့ပြိုင်ခဲ့သမျှမနိုင်ဘူးပေါ့လေအဲ့ဒါတော့ဟိုသူတို့ဒါဒုလက်စွာမဲပေးဖို့ခွင့်ပြုမယ်လို့တော့ဒါကျွန်တော်တို့ကာကြုတ်ကလည်းပြောတော့ပြောထားတယ်ပေါ့လေဒါပေမဲ့ဘလောက်သူတို့ပေးခွင့်ရှိလဲမရှိလဲသူတို့စိတ်ထဲမှာဘလောက်ထိဝါပြီလဲတော့ကျွန်တော်တို့မြင်မှလို့
လက်ရှိအချိန်ဒီမှာတော့အာဏာရပြည်ခိုင်ပြိုးပါတီဘက်ကရောအတိုက်ခံမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကပါအရက်ဖက်ဒေသခံတွေကိုပဲအင်တိုက်အားတိုက်မဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်နေကြပြီးတပ်မတော်သားတွေကိုတော့မဲဆွယ်စည်းရုံးတာတွေမရှိသေးပါဘူးအာဏာရပြည်ခိုင်ပြိုးပါတီဘက်ကတော့လက်ရှိအစိုးရတပ်တန်း၄နှစ်ကျော်ကာလအတွင်းဖွံ့ဖြိုးရေးလုပ်ငန်းတွေကိုဆောင်ရွက်ထားတာကြောင့်ဒေသခံပြည်သူတွေရဲ့ထောက်ခံမှုပိုများလာတယ်လို့ယုံကြည်ကြောင်းပြည်ဦးလွင်မြို့နယ်ပြည်ခိုင်ပြိုးပါတီရဲ့မဲဆန္ဒနယ်အမတ်တစ်ကနေဝင်ရောက်ရှင်းပြမယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်လောင်ဦးအောင်ထေးကျော်ကပြောပါတယ်တပ်မတော်သားတွေအနေနဲ့လွတ်လပ်စွာမဲပေးခွင့်ရမရဆိုတာကတော့စစ်တပ်ရဲ့ညွန်ကြားချက်တွေပဲသက်ဆိုင်တယ်လို့သူကဆိုပါတယ
်လက်ရှိအနေအထားဒီတပ်ထဲကိုဝင်ပြီးတော့စီယုံတာတွေမရှိသေးဘူးတို့အခုရပ်ဖက်တွေပဲတို့စီယုံနေတယ်နော်အဲ့ဒါကတော့ဟိုမဲပီးခြင်းပိုင်းကတော့ဒါတက်ရဲ့သဘောပါပဲနော်တက်ကသူတို့ရဲ့ညွန်ကြားချက်တွေဘယ်လိုရှိမလဲနော်နိုင်ငံသားတွေရဲ့ပိုင်ခွင့်ရဒါဟိုကိုပီးခြင်းနဲ့ပါတီပေးလို့ရမရဆိုတော့ဒါကတော့သူတို့ရဲ့အပိုင်းပါပဲနော်အငယ်တို့ပိုင်းကတော့ဒါဟိုတက်မှာအခုတက်ကြည့်တော့သူစီဝင်းရေးစင်တာမရှိသေးဘူးတက်တယ်မကပါဘူးတို့ဟိုရပ်ဖက်မဲဆန္ဒရှင်များအနေနဲ့ကလည်းဒီပြည်ဦးဝင်ပြည်ခိုင်မျိုးပါတီပေါ့နော်တို့အင်္ဂလိပ်ပါတီရဲ့အရင်ဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်ပေးထားမှုပိုင်းဟာဒီခံကျိုးပါတီပေါ်မှာဒေသမဲဆန္ဒရှင်များအနေနဲ့ကသူကအာကူမှုယုံကြည်မှုဒါအရင်ကာလတည်းတည်းပို့ပြီးတော့နောက်ခုပဲပိုင်းမှာသူတို့အဲ့ဒီပါတီပေါ်မှာတို့ပါတီပေါ်မှာအာကူယုံကြည်မှုတွေပုံများလာတယ
်စစ်ဆိုးရလက်ထက်ကလေးကမြမတမလို့ရဲ့အရာရှိဘူလောင်းတွေကိုမွေးထုတ်ပြီးတဲ့စစ်တပ်ကလို့တရှိရာပြင်းဦးလွေမျိုးမှာလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့အတိုက်ခံမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့အပြိုင်ဆိုင်မဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်နေကြပါတယ်